ပြည်သူတွေလက်ထဲမှာတင်စီထားတဲ့ငွေတွေလုံခြုံစိတ်ချရဖို့အတွက်ဘဏ်တွေမှာစုစည်းငွေစင်အသစ်ဖွင့်ပြီးပြန်လာအပ်နိုင်ကြောင်းမြန်မာနိုင်ငံဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။ဒါဟာစစ်အာဏာသိမ်းပြီးနောက်ပိုင်းငွေကြေးလည်ပတ်မှုမရှိတော့တဲ့ဘဏ်လုပ်ငန်းတွေရဲ့အကျက်အသည်ကိုဖြည့်ရှင်းဖို့အတွက်အဓိကရည်ရွယ်တာဖြစ်နိုင်ကြောင်းစီးပွားရေးပညာရှင်တချို့က VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးမှာပါ။
ပြည်သူတွေလက်ထက်မှာရှိတဲ့ငွေကြေးလုံခြုံမှုရှိအောင်ဘဏ်တွေမှာလာပြီးအနားမယ်ဆိုရင်မေလ3ရက်နေ့ကစလို့စည်ရင်းအသစ်ထပ်ဖွင့်ပြီးငွေတွေလာရောက်အနားနိုင်ကြောင်းမြန်မာနိုင်ငံဗဟိုဘဏ်ကဧပြီလ29ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဒီလိုအသစ်ဖွင့်ထားတဲ့ဘဏ်စည်ရင်းကနေငွေထုတ်ယူမယ်ဆိုရင်အကန့်အသတ်မရှိထုတ်ယူနိုင်မယ်လို့လည်းထုတ်ပြန်ချက်မှာရေးသားထားတာပါ။ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးနိုင်ငံပိုင်နဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေရပ်ဆိုင်သွားပါတယ်။ဘဏ်လုပ်ငန်းတွေပေါ်ပြည်သူတွေကစိုးရိမ်လာကြပြီးအငွေတွေပြန်ထုတ်ယူနေကြချိန်အခုလိုဗဟိုဘဏ်ရဲ့ကြေညာချက်တွေထွက်လာတာလည်းဖြစ်ပါတယ်ဒီထုတ်ပြန်ချက်ဟာဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှန်ကန်ကြောင်းဗဟိုဘဏ်ရဲ့အကြီးအကဲအရာရှိတူဖြစ်တဲ့ဒေါက်ခိုင်ရွှေဝါက VOA ကိုပြောပါတယ
်ဟုတ်တယ်မင်းကထုတ်တာအဲ့ဒီကြေညာချက်အတိုင်းပါပဲအဲ့ဒီကြေညာချက်အတိုင်းနဲ့တော့ဘူရေငွေသွင်းလို့ရှိရင်ငွေကူအောင်လို့ဆိုပြီးတော့လေးလုပ်ပေးထားတာပါအဲ့ဒီကြေညာချက်အတိုင်းပါပဲရှင်
ဘဏ်ကစုဆောင်ငွေတွေကိုထုတ်ယူကြပေမဲ့ပြင်ပမှာတော့ဒီငွေတွေလည်ပတ်မှုမရှိပါဘူး။ဖေဖော်ဝါရီလလယ်ပိုင်းကစလို့နိုင်ငံပိုင်နဲ့ပုဂ္ဂလိကလုပ်ငန်းအများစုရပ်တန့်နေတာပါ။ဘဏ်စည်ရင်းအသစ်ဖွင့်ခိုင်းပြီးငွေအပ်ခိုင်းတဲ့ကိစ္စဟာပြည်သူတွေလက်ထက်ကငွေကြေးပမာဏကိုခံမှန်းတွက်ချက်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းဘတ်ဂျက်ပညာရှင်ဦးဇော်ဖေဝင်းက VOA ကိုပြောပါတယ်။အ
ဓိကတော့ငွေသားရှားပါတယ်ကတည်းကနော်။ဒါနေမှာလည်းအခုငွေသားထုတ်မပေးနိုင်ဘူး။ဘုံဘဏ်ကသတ်မှတ်တာပြိမ့်နေစေ။လက်တွေ့မှာစေသိန်းစေရင်းငါးသိန်းစသဖြင့်ဖြစ်လာတယ်။ဘဏ်မှငွေသားမရှိတဲ့ခါကျတော့အပြင်မှာရောက်နေတဲ့ငွေသားကိုဘဏ်ကြီးကပြန်လာပြီးကျင်းလို့ဒီလိုစီစဉ်နေလို့ယူဆရတာပေါ့နော်။ဒါနဲ့ပြဿနာပါလေဆိုတော့လူတွေကယုံမှမလား။တော့စိတ်ချလက်ချပြန်လာအပ်ပါမယ်။နောက်တစ်ခုနောက်တစ်ခုကဘာကြောင့်ဒီငွေသားတွေကရှားနေတာလဲ။ဘူဘဏ်ကကိုဒီငွေသားတွေမထောက်ပံ့နိုင်ဘူးလား။နောက်တစ်ခုကစီးပွားရေးအောင်ဘယ်လောက်နေတာလဲ။ဟိုကုလကမငွေအထောက်အကူမထားဘူးဆိုရင်အချက်ကလည်းကျန်တာပါမှကျန်တယ်လို့ရှိတယ်လေ။ဒါနဲ့အဲ့ဒီမှာလည်းရင်းကျူးဆိုရင်အဲ့ဒီဟာလည်းအောင်မလို့တော့ဘူ
း။ဘဏ်စနစ်ပြန်ပြီးတည်ငြိမ်ဖို့လှုပ်တာဆိုပေမဲ့စီးပွားရေးမလဲပတ်ဘူးဆိုရင်တော့ဘဏ်လုပ်ငန်းတွေလည်းလဲပတ်နိုင်မှာမဟုတ်ကြောင်းစီးပွားရေးပညာရှင်ဦးမင်းခင်ကလည်းပြောပါတယ်။ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့နိုင်ငံတကာကုန်သွယ်ရေးနှေးကွေးနေတာ၊ကုန်စည်ပို့ဆောင်ကတွေတက်လာတာ၊ပြီးတော့ပြည်တွင်းနိုင်ငံရေးပြဿနာဒီလိုဆက်ဆက်တဲ့ပြဿနာတွေကိုမဖြေရှင်းနိုင်သေး၍ဘဏ်စနစ်ကလည်းပြေလည်မှာမဟုတ်ကြောင်းသူကပြောပါတယ
်။အဓိကတော့ငွေသားရှားပါတဲ့ကတည်းကနော်။ဘဏ်မှာလည်းအခုငွေသားထုတ်မပေးနိုင်ဘူး။ဘူဘဏ်ကသတ်မှတ်တာပြိမ့်နေစေ။လက်တွေ့မှာစေသိန်းစေရင်းလေးငါးသိန်းစသဖြင့်ဖြစ်လာတယ်။ဘဏ်မှာငွေသားမရှိတဲ့ခါကျတော့အပြင်မှာရောက်နေတဲ့ငွေသားကိုဘဏ်ကြီးကပြန်လာပြီးကျင်းလို့ဒီလိုစီစဉ်နေလို့ယူဆရတာပေါ့နော်။ဒါနဲ့ပြဿနာပါလေဆိုတော့လူတွေကယုံမှမလား။တော့စိတ်ချလက်ချပြန်လာအပ်ပါမယ်။နောက်တစ်ခုနောက်တစ်ခုကဘာကြောင့်ဒီငွေသားတွေကရှားနေတာလဲ။ဘူဘဏ်ကဒီငွေသားတွေမထောက်ပံ့နိုင်ဘူးလား။နောက်တစ်ခုကစီးပွားရေးအောင်ဘလောက်နေတာဒီလိုကိုယ်လက်ကမငွေအထောက်အကူမထားဘူးဆိုရင်အချက်ကလည်းကျန်တာပါမှကျန်တယ်လို့ရှိတယ်လေဒါပေမဲ့အဲ့ဒီမှာလည်းရင်းကျူးဆိုရင်အဲ့ဒီဟာလည်းအောင်မလို့တော့ဘူ
းနိုင်ငံရေးမတည်ငြိမ်မှုကြောင့်ဘဏ်စုဆောင်ငွေတွေအလွန်အကျွံပြန်ထုတ်လာကြမှာဗဟိုဘဏ်ကစိုးရိမ်နေတယ်လို့အများစုကပြောဆိုနေကြတာပါဘဏ်မှာငွေသွားထုတ်ရင်လူတစ်ယောက်ကိုတပတ်လျင်ကျပ်သိန်း20လုပ်ငန်းအဖွဲ့အစည်းဆိုရင်သိန်း200ထုတ်နိုင်တယ်လို့ဗဟိုဘဏ်ကမကြသေးခင်ကပြောင်းလဲသတ်မှတ်ထားတာပါ ATM ငွေထုတ်ဆက်တွေကနေထုတ်မယ်ဆိုရင်တော့လူတစ်ယောက်ကိုတစ်ရက်ကိုကျပ်2သိန်းပဲထုတ်ခွင့်ပြုမယ်လို့ဗဟိုဘဏ်ကမလ30ရက်နေ့ကစပြီးပြောင်းလဲသတ်မှတ်ထားတာဖြစ်ပါတယ်လက်ရှိဘဏ်တွေမှာအားထားကြတဲ့ငွေတွေကိုတောင်းအကန့်အသတ်နဲ့သာထုတ်ခွင့်ပြုနေတဲ့အချိန်ဘဏ်စင်ရေးအသစ်ဖွင့်ဖို့အခုလိုတိုက်တွန်းပြောဆိုနေတာဟာလက်ရှိဖြစ်ပေါ်နေတဲ့ပြင်ပကအခြေအနေတွေနဲ့ကြီးမားတဲ့ကွာဟမှုရှိနေတယ်ဆိုတာကိုပြသနေခြင်းဖြစ်ကြောင်းပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဒေါက်ဆန်းစုကြည်အပါအဝင်အရသာကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းလိုက်တာနဲ့ယာနဲ့ချီတဲ့ဆန္ဒပြပြည်သူတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုတွေရှိနေတာကြောင့်ဂျာမနီအခြေစိုက် G7 နဲ့ Devrian ကုမ္ပဏီကအစိုးရပုံနှိပ်လုပ်ငန်းနဲ့ငွေဆက်ကူထုတ်ရမှာအသုံးပြုတဲ့ကုန်ကြမ်းပစ္စည်းတွေတင်သွင်းမှုကိုရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းမှတ်လ31ရက်နေ့မှာကြေညာခဲ့ပြီးဖြစ်ပါတယ်ခင်ဗျာ